Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ4ရက်စနေနေ့ညနေ6:00ခွဲနဲ့9:00 TT အစီအစဉ်တွေကို9ဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေနေ့ညနေခင်းသတင်းတွေကိုမအီတန်စင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်သမ္မတဒေါနယ်ထရမ့်ဟာဟဝိုင်မှာရောက်ရှိနေပြီးတော့အမေရိကန်ရဲ့ Pacific စစ်ဌာနချုပ်ကသမ္မတထရမ့်ကိုအိမ်မှာထိတ်တန့်ရှုဝတ်အစီအခံတင်ပြခဲ့ပါတယ်ကက်တလိုနီးယားခွဲထွက်ရေးခေါင်းဆောင်ကိုနိုင်ငံတကာမှာဖမ်းဆီးဖို့ဖမ်းမရန်ထုတ်လိုက်ပါတယ်ဗီယက်နမ်နိုင်ငံမှာတော့အင်အားဖြင့်တိုင်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်နေပြီးတော့လူ3ယောက်သေဆုံးပြီးတော့အများပြားပျက်စီးဆုံးရှုံးမှုတွေရှိခဲ့ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်တင်းတွေအပြင်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာခုလုံနေကြတဲ့ဒုက္ခသည်တွေမြန်မာဘက်ချမ်းပြန်နိုင်ရေးအဓိကဆောင်ရွက်ရမယ့်အချက်ဟာနိုင်ငံသားဖြစ်ခွင့်ပေးဖို့ဖြစ်ကြောင်းဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရဲ့ပြောဆိုချက်နဲ့အတူနားဆင်ကြရမှာက
မြန်မာဘက်ချမ်းမှာလည်းနေကြည့်ရနေ့တိုင်းပြည်သူများရဲ့စပိုင်းရင်းများပြည်သူတို့ဘဝပေါင်းစပ်လာပါ
DKBA ရဲ့ရုံထိုင်မှုဘုံမှုတက်နိုင်ဦးပြောသွားတာပါပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြပါမယ်ဒါအပြင်အမေရိကန်သမ္မတရဲ့အာရှခီးနဲ့ရုရှားအရေးစုံစမ်းစစ်ဆေးမှုအကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအီတန်စင်တို့ပြောပြပေးပါမယ်ရှင
်ကိုရီးယားကျွမ်းဇွဲမှာတင်မာမှုတွေတိုးလာနေတဲ့အချိန်ထဲမှာပဲအမေရိကန်သမ္မတဒေါနယ်ထရမ့်ဟာဟဝိုင်ပြည်နယ်ကိုရောက်ရှိနေပြီးတော့အမေရိကန်အဲ့မှာရှိတဲ့အမေရိကန်ပစိဖိတ်စစ်ဌာနချုပ်ကသမ္မတဒေါနယ်ထရမ့်ကိုထိတ်တန့်ရှုဝတ်အစီရင်ခံစာတင်ပြခဲ့ပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်နဲ့သမ္မတကတော်မလာနီယာထရမ့်တို့ Air Force One လေးနဲ့ဟဝိုင်မှာရှိတဲ့ Hickam Leaders Camp ကိုရောက်ပြီးတဲ့နောက်အစီရင်ခံစာတင်ပြခဲ့တာဖြစ်ပါတယ်။သမ္မတထရမ့်နဲ့သမ္မတကတော်တို့ကတော့ဟဝိုင်ရိုးရာဒလီအတိုင်းပန်းကုန်းတွေဆွတ်ပြီးတော့ကြိုဆိုခဲ့ကြတာပါ။သမ္မတထရမ့်ဟာအမေရိကန်ရဲ့ပစိဖိတ်ဌာနချုပ်က Marine Task Camp ကိုတမ်းပြီးတော့တွားရောက်ခဲ့ပြီးတော့အဲ့မှာသမ္မတထရမ့်ကိုအစီရင်ခံခဲ့ကြတာဖြစ်ပါတယ်အဲ့နောက်တော့သမ္မတထရမ့်နဲ့သမ္မတဂရိုတို့ဟာပလဲစစ်ကမ်းကိုတွားရောက်ပြီးတော့1942ခုနှစ်ဒီဇင်ဘာ9ရက်နေ့ကဂျပန်ရေတပ်ကတိုက်ခိုက်မှုအတွင်းနှိမ့်သွားခဲ့တဲ့ USS Arizona စစ်သင်္ဘောအထိမ်းအမှတ်နေရာမှာအမတ်တရပန်းခွေချခဲ့သလိုအဲ့ဒီစစ်သင်္ဘောနှိမ့်ခဲ့တဲ့ရေပေါ်ကနေလည်းပန်းတွေကျဲချခဲ့ပါတယ်ဂျပန်နိုင်ငံကပလဲစစ်ကမ်းကိုဘုံကျဲခဲ့တာကြောင့်အမေရိကန်ဟာဒုတိယကမ္ဘာစစ်မှာပါဝင်လာခဲ့တာဖြစ်ပါတယ်သမ္မတထရမ့်ဟာဟဝိုင်ရီကနေတဆင့်အာရှ၅နိုင်ငံဖြစ်တဲ့ဂျပန်တောင်ကိုရီးယားတရုတ်ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကို73ရက်ကြာခီးစဉ်ဖြစ်သွားအောင်မှာဖြစ်ပြီးတော့ဒါဟာသူ့ရဲ့သမ္မတသက်တမ်းအတွင်းမှာအရှိဆုံးခီးစဉ်လည်းဖြစ်ပါတယ်ခင်ဗျာ
2012ခုနှစ်တုန်းကလီဘီယာနိုင်ငံဘန်ဂါဇီမြို့မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးကိုတိုက်ခိုက်ခဲ့မှုနဲ့ဆက်ဆက်နေတဲ့စစ်သွေးကြွတအုပ်ကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကအမေရိကန်ပြည်အောင်စုတရားရုံးမှာပထမဆုံးအကြိမ်ဖြစ်တောက်ကြနေမှာရုံးတင်စစ်ဆေးပါတယ်သူ့ကိုကြာတာပြင်းနဲ့ကြားနာပွဲမတိုင်ခင်အထိထိမ့်သိမ်းထားဖို့အမိန့်ပေးထားရလဲဖြစ်ပါတယ်။လီဗျာနိုင်ငံသားဖြစ်တဲ့မူစတာဖာအယ်လီမန်ကိုအမေရိကန်အစိုးရပိုင်အဆောက်အုံကိုတိုက်ခိုက်စဉ်တစုံတစ်ယောက်ကိုတတ်မှုလူသေစေတဲ့အကြမ်းဖက်မှုအတွက်လက်နက်ပံ့ပိုးမှုတွေနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။2012ခုနှစ်စက်တင်ဘာလ17ရက်တုန်းက ISTO ကဘန်ဂါဇီမြို့အမေရိကန်တပ်ရုံးဝင်းတွင်းမှာအမေရိကန်တပ်အမတ်ကြီးခရစ်စတိုဖာစတီဗင်စ်နဲ့တခြားအမေရိကန်နိုင်ငံသား3ယောက်ကိုတတ်ခဲ့တာပါ။အယ်လီမန်ကိုဖမ်းမိတဲ့အကြောင်းပြီးခဲ့တဲ့ဇန်နဝါရီလတုန်းကသမ္မတထရမ့်ကကြေညာခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်နဲ့တခြားအမေရိကန်အကြီးအကဲတာဝန်ရှိသူတွေကကောင်စစ်ဝင်ရုံးမှာအကြမ်းဖက်မှုဖြစ်နိုင်တဲ့အန္တရာယ်ရှိရသားနဲ့လုံခြုံရေးတိုးမြှင့်ဖို့တတိပေးဖို့ပြတ်ခွက်ခဲ့သလားဆိုတာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေနဲ့လွှတ်တော်ကြားနာပွဲများစွာကိုကာလရှည်ကြာကျင်းပခဲ့ကြပါတယ
်။2016အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်ဒီမိုကရက်ပါတီရဲ့ပါတီရင်းသမ္မတလောင်းရွေးချယ်တဲ့ပနမရွေးကောက်ပွဲတွေမှာဟီလရီကလင်တန်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ကပြိုင်ဘက်ဘာနီဆန်ဒါစ်အပေါ်အနိုင်ရဖို့အတွက်မတရားလှုပ်ဆောင်ခဲ့တယ်လို့နိုင်ငံလုံးဆန်ရဒီမိုကရက်တစ်ပါတီကော်မတီ DNC ဥက္ကဋ္ဌဟောင်းဒေါ်နယ်ဘရဇိုးကဖော်ပြလိုက်တဲ့အတွက်ထင်ရှားတဲ့ဒီမိုကရက်ပါတီဝင်တွေအကြီးအကျယ်စိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်။မကြာခင်မှာထုတ်ဝေတော့မဲ့ဒေါ်နယ်ဘရဇိုးရဲ့စာအုပ်ထဲကကောင်းထုတ်ဖော်ပြချက်မှာတော့ဟီလရီကလင်တန်ဟာပါတီရဲ့ရွေးကောက်တင်မြှောက်မှုကိုမရရှိခင်မှာနိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီကော်မတီကိုသူမကငွေကြေးထောက်ပံ့ပြီးအပြန်အလှန်အနေနဲ့ DNC ရဲ့လုပ်ငန်းတွေလုပ်ဖို့လုပ်ပိုင်ခွင့်အာဏာကိုပေးဖို့ကိုသဘောတူခဲ့တာဖြစ်ပါတယ်။ပုံမှန်အားဖြင့်တော့ကိုယ်လေလောင်းတယောက်အနေနဲ့ပါတီကနေသူ့ကိုတရားဝင်ရွေးချယ်တင်မြှောက်တာမခံရမချင်းအဲ့လူရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့အနေနဲ့ပါတီရဲ့ရန်တရားထိန်းချုပ်ဖို့ကိုကြိုးစားလို့မရှိပါဘူး။ ဘရာဇီးရဲ့ဆိုရတော့ကလင်တန်ရဲ့ရွေးကောက်ပွဲအောင်နိုင်ဖွဲ့ဟာသူ့ကိုတရားဝင်ရွေးချယ်တင်မြောက်တာကိုလက်မခံခင်တနည်းလောက်အလိုကလေးက DNC ရဲ့လုပ်ငန်းတွေကိုထိန်းချုပ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ဒီလိုလောက်တာဟာတရားမဝင်လောက်တာတော့မဟုတ်ကြောင်းဒါပေမဲ့ကျင့်ဝတ်နဲ့တော့မညီတဲ့ပုံပေါက်ခဲ့တယ်လို့သူမကပြောထားပါတယ်အခုလိုထုတ်ပြန်လိုက်တဲ့အပေါ်မှာဒီမိုကရက်ပါတီတွေကထင်ရှားတဲ့လွတ်တော်အမတ်တွေကလည်းအလင်းမြန်ဝေဖန်လိုက်ကြပြီးတော့အထက်လွတ်တော်အမတ် Elizabeth Warren ကလည်း DNC အနေနဲ့ Bernie Sanders အပေါ်မှာမတရားလှုပ်ဆောင်လိုက်တယ်လို့မြင်သလားဆိုပြီး CNN သတင်းဌာနကမေးတဲ့အခါမှာသူမအနေနဲ့အဲ့လိုလှုပ်ခဲ့တယ်လို့မြင်ကြောင်းပြောကြခဲ့ပါတယ်ခင်ဗျာ
စပိန်နိုင်ငံကနေကက်တလိုနီးယားဒေသခွဲထွက်ရေးပြီးခဲ့တဲ့သတင်းပတ်မှာဆောင်ရွက်ခဲ့တဲ့အတွက်ကက်တလိုနီးယားခွဲထွက်ရေးအစိုးရဝန်ထမ်း၈ယောက်ကိုစပိန်တရားသူကြီးကထောင်ဒဏ်ချမှတ်လိုက်ပြီးတော့နောက်တရက်မှာပဲကက်တလိုနီးယားဒေသသမ္မတအတွက်နိုင်ငံတကာဖမ်းဝရမ်းကိုလည်းထုတ်လိုက်ပါတယ်။စပိန်နိုင်ငံရေးပြည်ပခါတွေကြားမှာပဲအစိုးရရှိနေတွေရဲ့တောင်းဆိုမှုကြောင့်ကက်တလိုနီးယားသမ္မတကာလက်စ်ပူဂျေမွန်အတွက်ဥရောပဖန်ဝရန်ကိုတောက်ကြနေကနိုင်ငံတရားခုံရုံးတရားသူကြီးကထုတ်ပြန်လိုက်ပါတယ်။ဘူဂျေမော့နဲ့အစိုးရအဖွဲ့ဝင်400ကိုထိန်းသိမ်းထားဖို့ဘယ်လ်ဂျီယံအစိုးရရှိနေကိုစပိန်အမျိုးသားခုံရုံးတရားသူကြီးကတောင်းဆိုထားပြီးတော့တကယ်လို့သူတို့ကဘယ်လ်ဂျီယံနိုင်ငံကထွက်ပြေးသွားမယ်ဆိုရင်ဝရန်နဲ့ဖမ်းနိုင်ဖို့အတွက်အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol ကိုတတိပေးထားပြီးတော့တီးခြားနိုင်ငံတကာရှာဖွေခွင့်ကိုလည်းထုတ်ပေးထားပါတယ်။ဘယ်လ်ဂျီယံအစိုးရရှိနေကတော့ဖမ်းဝရန်ကိုရရှိကြောင်းနဲ့လာမယ့်ရက်အနေငယ်အတွင်းဘူဂျေမော့ကိုဆင်မေးလို့ရတော့မယ်လို့ပြောပါတယ်။ဘူဂျေမော့နဲ့တခြား၄ယောက်ကိုဆွဲဆိုထားတဲ့အမှုခွဲ၅ခုထဲမှာပုံကံမှုနိုင်ငံတော်တစ္ဆာဖောက်မှုအလွဲသုံးစားမှုဆွဆွဲချက်တွေပါဝင်ကြောင်းကက်တလိုနီးယားခွဲထွက်ရေးလှုပ်ရှားမှုကသူတို့ရဲ့အခန်းကဏ္ဍတွေကိုစပိန်စုံစမ်းစစ်ဆေးမှုအတွင်းတွေ့ကြရပါတယ
်။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေစနေနေ့ညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။1989ခုနှစ်ကအီရန်နိုင်ငံမှာရှိတဲ့အမေရိကန်တန်ရုံးကိုဝေရောက်စီးနှင်းပြီးတော့ဇာကန်ဒီကိုဖမ်းဆီးခဲ့တဲ့အထိမ်းအမှတ်နှစ်ပတ်လည်နေ့ကိုအီရန်နိုင်ငံမှာဒီကနေ့ကျင်းပခဲ့ပြီးတော့ဒီနှစ်ပတ်လည်နေ့အစိတ်ပိုင်းတရက်ဖြစ်တဲ့မြေပြင်ကနေမြေပြင်ပြစ်ဒုံးကျည်တွေကိုအီရန်နိုင်ငံဘက်ကပြသခဲ့ပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားနျူကလ িয়ার သဘောတူညီချက်မရေမရာဖြစ်လာနေတဲ့အချိန်မှာအီရန်ဘက်ကအခုလိုပြသခဲ့တာဖြစ်ပါတယ်။တရီရန်မျိုးလေကအရင်အမေရိကန်တန်ရုံးတီရှိတဲ့နေရာမှာလူတွေထောင်နဲ့ချီစုဝေးခဲ့ကြပြီးတော့အဲ့မှာမိုင်1200လောက်ပြန်တန်းနိုင်တယ်လို့ယူဆရတဲ့ဆက်ဂျိုးဒုံးကြီးကိုပြသခဲ့တာဖြစ်ပါတယ်။ဒါဟာအီရန်နိုင်ငံဘက်ကလူလူစုဝေးမှုအတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့ဒုံးကြီးကိုပြသခဲ့တာလည်းဖြစ်ပါတယ်။1989ခုနှစ်ကအမေရိကန်ကထောက်ခံတဲ့ရှားပြင်ကိုဖျောက်ချခဲ့တဲ့ Islamic Tolerance ပြီးတဲ့နောက်အီရန်နိုင်ငံကကြောင်းသားရာပေါင်းများစွာဟာအမေရိကန်တန်ရုံးကိုဝင်ရောက်စီးနှင်းပြီးတော့အမေရိကန်တစားကန်52ယောက်ကိုရပ်ပေါင်း400ကျော်ဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီနှစ်ပတ်လည်လူမှုစုဝေးမှုအတွင်းမှာအမေရိကန်ကြာဆုံးပါစေ၊ Israel ကြာဆုံးပါစေဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ခဲ့ကြပါတယ်။ဒါပြင်အီရန်နိုင်ငံကတခြားမျိုးတွေမှာလည်းအလားတူနှစ်ပတ်လည်အခမ်းအနားတွေကျင်းပခဲ့တာကိုအီရန်နိုင်ငံမှာရုပ်သံတွေကပြသခဲ့ပါတယ်။ယူနိုက်တက်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြား2015ခုနှစ်ကချုပ်ဆိုထားတဲ့နျူကလ িয়ার သဘောတူညီချက်အပေါ်မှာအမေရိကန်သမ္မတဒေါနယ်ထရမ့်ကထပ်ပြီးတော့တရားဝင်အသိအမှတ်ပြုဖို့ညှင်းဆိုတာနဲ့အီရန်ရဲ့တိုက်ချင်းပစ်ဒုံးကျည်အစီအစဉ်ပေါ်အမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုတွေကိုထပ်ပြီးတော့ချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
Euphrates တောင်ကြားနယ်စပ်တစ်ဖက်တစ်ချက်စီကနေတပ်ဖွဲ့တွေဝင်ရောက်စီးနှင်းခဲ့တဲ့အတွက် Iran နဲ့ Syria နယ်စပ်မှာ IS သွေးကြွတွေခြေကုပ်ယူထားတဲ့အဓိကမြို့နှစ်ခုက IS အဖွဲ့တွေကိုတောက်ကြံနေကဖယ်ရှားနိုင်ခဲ့ပါတယ်။ Syria နိုင်ငံ Deir ez-Zor နဲ့ Iran နိုင်ငံ Al-Qaim ကိုဆက်တိုက်တိုက်ခိုက်မှုကြောင့် Syria နဲ့ Iran မြို့ပြမှာခြေကုပ်ယူထားတဲ့နေရာတွေကို Jihad တို့ဆုံးရှုံးကြရပြီးတော့နယ်စပ်တစ်လျှောက်ကွက်တီကွက်ကြားပိုင်းနဲ့အနည်းငယ်ကိုပဲထိန်းချုပ်နိုင်တော့တာဖြစ်ပါတယ်။ Deir ez-Zor ကိုဆုံးရှုံးရတာဟာ IS တို့ရဲ့ရုံးချုပ်ဆုံးရှုံးသွားတာဖြစ်တယ်လို့အံဖက်လုပ်ရက်တွေကိုတိုက်ရိုက်ညွှန်ကြားဖို့လဲခက်ခဲသွားတယ်လို့ CBS စစ်တပ်ကပြောပါရယ် IS တို့ထိန်းချုပ်မှုအောက်မှာ၃နှစ်ကြာရှိနေခဲ့တဲ့ DAEZ အစောကို CBS တပ်ဖွဲ့တွေကစက်တင်ဘာလမှာစတင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ထွက်ပြေးသွားတဲ့ Jihad တွေခြံထားခဲ့နိုင်တဲ့မိုင်းနဲ့တခြားဖောက်ခွဲရေးပစ္စည်းတွေကို CBS တပ်ဖွဲ့ရဲ့ Engineer အဖွဲ့ကလက်တလုံးမှာရှာဖွေနေကြပါရယ်နေဆက်ဖြတ်ကျော်တဲ့နေရာကိုသိမ်းလိုက်ပြီးတဲ့နောက်တပ်တွေက Iran နိုင်ငံဖက်ကျန်းက Al-Qaim ကိုသိမ်းယူလိုက်ပါရယ်စံချိန်တင်နိုင်တဲ့အချိန်နဲ့ Al-Qaim ကိုသိမ်းယူနိုင်ခဲ့တဲ့အတွက် Iran ဝင်ကြီးချုပ်ဟိုင်ဒါအဘာဒီကတပ်ဖွဲ့တွေကိုချီးကျူးပြောဆိုခဲ့ပါတယ်
မရိကန်ဆိုရကရာသီဥတုပြောင်းလဲမှုဆိုင်ရာစီရင်ခံစာဇောင်းကိုထုတ်ပြန်လိုက်ပြီးတော့အဲ့ဒီစီရင်ခံစာမှာတော့ကဘာကြီးပူနွေးလာမှုဟာလူတွေကြောင့်ဖြစ်တာကလွယ်ပြီးတခြားပို့ပြီးတော့ပြည်ပြင်းနဲ့နောက်ထပ်ရှင်းပြစရာအကြောင်းမရှိဘူးလို့ပြောလိုက်ပါတယ်။လင်းနေချိန်ထုတ်ဝေတဲ့တနိုင်ငံလုံးတိုင်းတာနဲ့ဆန်းစစ်တဲ့ဒီရာသီဥတုဆိုင်ရာဆန်းစစ်ချက်အရာရာသီဥတုပြောင်းလဲမှုတစ်ခုလုံးနှီးပါဟာလူတွေကြောင့်ဖြစ်လာရတာဖြစ်တယ်လို့ဆိုထားပါတယ်။ဒါပြင်သက်ကရ2100ခုနှစ်မှာတော့ပင်လယ်ရေမြင့်နေပြင်ဟာနမီကြာခွဲမြင့်တက်လာဖွယ်ရှိတယ်လို့လည်းဒီစင်ခံစာမှာသတိပေးထားပါတယ်။1900ခုနှစ်ကစပြီးကမ္ဘာလုံးဆိုင်ရာအပူချိန်1ဒီဂရီစင်တီဂရိတ်တက်လာတာကြောင့်အမေရိကန်နိုင်ငံတဝန်းဖြစ်ပျက်ခဲ့တဲ့ထိခိုက်ပျက်စီးမှုတချို့ကိုလည်းဒီစင်ခံစာထဲမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုဟာအပူချိန်မြင့်တက်လာတာ၊မိုးရင်ချိန်မြင့်တက်လာတာနဲ့တော်မီလောင်ကျမ်းမှုမြင့်တက်လာတာတွေကိုရင်ဆိုင်နေရပြီဖြစ်တယ်လို့ဒီစင်ခံစာမှာဆိုပါတယ်။ဒါပြင်အမေရိကန်နိုင်ငံတဝန်းကန်ယူနဲ့ဒေသကမြို့25မြို့ကျော်လောက်ဟာလည်းရည်လွှမ်းမိုးတဲ့တံကိုရင်ဆိုင်နေရတယ်လို့ဖော်ပြထားပြီးအခုလိုရာသီဥတုအပြောင်းလဲမျိုးတွေတမိုင်းမှာဘယ်တော့မှမရှိခဲ့ဘူးလို့လည်းဖော်ပြထားပါတယ်ခင်ဗျာ
။အင်အားဖြင့်တိုင်ဖုန်းမုန်တိုင်းဒန်ရေကြောင့်စနေနေ့မနက်တုန်းကဗီယက်နမ်နိုင်ငံမှာမြေပြူပြီးတော့လူ3ယောက်သေဆုံးပြီးတော့အပျက်စီးအများပြားကိုလည်းတွေ့ရပါတယ်။တိုင်ဖုန်းဒန်ရေကြောင့်ဗီယက်နမ်တောင်ပိုင်းနဲ့အလယ်ပိုင်းတွေအထူးသဖြင့်ဖူယန်းနဲ့ခန်ဟွာပြည်နယ်တို့မှာလေပြင်းပြီးတော့မိုးသီးထန်စွာရွာသွန်းခဲ့ပါတယ်နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့မအီသန်စင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုစစ်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခုလုံနေကြတဲ့ဒုက္ခသည်တွေမြန်မာဘက်ကျန်သူတို့နေရပြန်နိုင်ရေးအထူးကဆောင်ရွက်ရမယ့်အချက်ဟာနိုင်ငံသားဖြစ်ခွင့်ပေးဖို့ဖြစ်ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကပြောကြားလိုက်ပါတယ်။နိုင်ငံမက်တွေအဖြစ်သူတို့အပေါ်ခွဲခြားဆက်ဆံမှုနဲ့ညှဉ်းပန်းနှိပ်စက်မှုတွေရှိခဲ့တာကြောင့်လုံခြုံရေးကောင်စီအနေနဲ့မြန်မာအရေးဆုံးဖြတ်ချက်ချမယ်ဆိုရင်နိုင်ငံသားဖြစ်ခွင့်ပိတ်ပင်တားဆီးထားတဲ့အချက်ကိုဖယ်ရှားပေးရေးကိစ္စထက်သွင်းဖို့လုံခြုံရေးကောင်စီကိုမစ္စတာဂရန်ဒီကအလေးနဲ့တိုက်တွန်းခဲ့ပါတယ်။အင်ဂျင်နိုင်ကအပြည့်စုံတင်ပြမှာပါရှင်
။ကြာတာပတင်းနေ့ကလုံခြုံရေးကောင်စီမှနိုဝင်ဘာလအတွက်အလှည့်ကျဥက္ကဋ္ဌဖြစ်တဲ့အီတလီနိုင်ငံကကမကဋ္ဌပြုကျင်းပတဲ့ကမ္ဘာဒုက္ခသည်များအရေးဆိုင်ရာဆွေးနွေးပွဲမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကရိုဟင်ဂျာဒုက္ခသည်တွေနေရရင်းပြန်နိုင်ဖို့ကိစ္စအလေးပေးတင်ပြသွားပါတယ
်။ In Myanmar, security and the establishment of respect for human rights and the rule of law in Rakhine State.
ဒုက္ခသည်တွေနေရရင်ပြန်နိုင်ဖို့အတွက်မြန်မာနိုင်ငံရဲ့ချမ်းမာလုံခြုံရေးရှိဖို့လူ့အခွင့်အရေးတွေကိုလေးစားအကောင်အထည်ဖော်ဖို့နဲ့တရားဥပဒေစိုးမိုးမှုအစရာတွေဟာမရှိမဖြစ်ဦးစားပေးရမယ့်ကိစ္စတွေဖြစ်ပါတယ်။နိုင်ငံမဲ့လူဝင်ကြဒုက္ခသည်တွေအတွက်နိုင်ငံသားဖြစ်ရေးအခြေအနေတိုးတက်မှုရှိဖို့အင်မတန်အရေးကြီးပါတယ်။ဒီပိုင်းထဲမှာပဲလူမှုအတိုင်းအဝိုင်းတွေပြန်လည်တင်မြှင့်ရေးနဲ့သူတို့အားလုံးဖွံ့ဖြိုးမှုအကျိုးရလဒ်ကိုဒန်းလူညီမျှခံစားနိုင်မဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းစရာတွေကိုလည်းတိုးတက်အောင်ဆောင်ရွက်ဖို့အရေးကြီးပါတယ်။
ရိုဟင်ဂျာဒုက္ခသည်ရေသူ့အနေနဲ့အဓိကတင်ပြရတဲ့အကြောင်းရင်းမှာဒီအချက်တဲကြီးဟာလက်ရှိအချိန်မှာအလွတ်အလွန်စိုးရိမ်ပွဲရအလားအလာဖြစ်ဖို့လမ်းကြောင်းစီကိုဥတီသွားနေလို့ဖြစ်ကြောင်းမစ္စတာဂရန်ဒီကဆိုပါတယ်။ဒါအပြင်ဒုက္ခသည်တွေနေရရင်းကိုလိုလိုလားလားလုံလုံခြုံခြုံနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်ဖို့ဆွေးနွေးပွဲတွေကို UNHCR ဘက်ကကူညီပံ့ပိုးပေးဖို့အသင့်ရှိနေကြောင်းလုံခြုံရေးကောင်စီကသူကတင်ပြခဲ့ပါတယ်။ဒုက္ခသည်တွေကိုနိုင်ငံသားဖြစ်ခွင့်ပြုဖို့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဖီလီပိုဂရန်ဒီကသတင်းတောက်တွေကိုအခုလိုပြောပါတယ
် For people to go back and for this return to be sustainable you need to address the very complex issue of citizenship without that
ဒုက္ခသည်တွေနေရာရင်းပြန်ဖို့နဲ့သူတို့ပြန်နိုင်အောင်အသေးချာဆောင်ရွက်ပေးဖို့အတွက်ရှုပ်ထွေးလာတဲ့နိုင်ငံသားဖြစ်ခွင့်ဆိုင်ရာအချက်ကိုဖြည့်ဆည်းဖို့လိုအပ်ပါတယ်ဒါကိုဖြည့်ရှင်းမပေးနိုင်ဘဲနဲ့ဒုက္ခသည်တွေပြန်ဖို့ဆိုတာမသေးချာမရေရာဖြစ်နေပါမယ်။ဒီတားဆီးပိတ်ပင်ထားတဲ့အချက်ကိုဖယ်ရှားမပေးဘူးဆိုရင်ပြန်မယ်ဆိုတဲ့ဒုက္ခသည်အရေးအတွက်တိတိတသာရှိလိမ့်မယ်လို့ကျွန်တော်မမြင်မိပါဘူး။သူတို့တွေဟာဒုက္ခသည်တွေအဆင့်တောင်မဟုတ်ပါဘူး။နိုင်ငံမဲ့ဒုက္ခသည်တွေဖြစ်တယ်လို့ကျွန်တော်တို့မကြာခဏပြောနေတာပါ
။အဖွဲ့အစည်းရဲ့လုံပိုင်ခွင့်နဲ့လုံထုံးလုံနည်းအရာလုံခြုံရေးကောင်စီအနေနဲ့ရိုဟင်ဂျာဒုက္ခသည်အရေးကင်တွယ်ဆောင်ရွက်ရာမှာ UNHCR နဲ့ကွဲပြားဖို့လိုပြီးနိုင်ငံရေးအရာဖိအားပေးဆောင်ရွက်ဖို့လိုအပ်ကြောင်းလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုသူတင်ပြခဲ့တယ်လို့မစ္စတာဂရန်ဒီကပြောပါတယ
်။ My urging to the Security Council has been today as has been in the past but today I could do it directly to remain focused on the need to provide solutions.
လူငယ်ကောင်စီကိုဒီကနေ့ကျွန်တော်တိုက်တွန်းချင်တာကအရင်ကတည်းကလည်းပြောထားပူပါတယ်ဒုက္ခသည်ပြဿနာအတွက်လူငယ်ရေးကောင်စီရဲ့ဆုံးဖြတ်ချက်ချမှတ်နိုင်ရေးလိုအပ်ချက်ပေါ်မှာပဲအလေးထားဆောင်ရွက်ဖို့ကျွန်တော်တိုက်ရိုက်တင်ပြခဲ့ပါတယ်ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးသက်သက်ဆုံးဖြတ်ချက်ဖြစ်ပါတယ်ဒါမှသာဒုက္ခသည်တွေနဲ့အတင်းအဓမ္မအိုးအိမ်ဆုံးခွာထွက်ပြေးရသူတွေဟာသူတို့နေရာရင်းကိုလုံလုံခြုံခြုံနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်မှာပါဒ ဒီလိုမှမဟုတ်လေလိုအပ်တဲ့တခြားနည်းလမ်းတွေကိုရှာဖွေဖို့လုံခြုံရေးကောင်စီကိုကျွန်တော်တိုက်တွန်းခဲ့ပါတယ်
ဒါ့အပြင်လုံခြုံရေးကောင်စီကထိရောက်တဲ့မြမအရေးဆုံးဖြတ်ချက်ချမှတ်ဆောင်ရွက်ဖို့ပြက်ကွက်နေတယ်လို့လည်းသူကဝေဖန်ပြောဆိုခဲ့ပါတယ်။တကယ်လို့ဆုံးဖြတ်ချက်ချမယ်ဆိုရင်အဲ့ဒီအထဲမှာပါဝင်သင့်တဲ့အချက်တွေနဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ
်။ And the solutions are unblocking, as I said earlier, the citizenship issue. These people cannot remain stateless because this stateless
ကျွန်တော်ဆိုတော့ငါပြောခဲ့တယ်လို့နိုင်ငံသားဖြစ်ခွင့်အတားအဆီးတွေကိုဖယ်ရှားဖို့ဖြစ်ပါတယ်။ဒီလူတွေဟာနိုင်ငံမဲတွေဖြစ်ဆက်ပြီးရှိမနေနိုင်ပါဘူး။ဒီလိုနိုင်ငံမဲတွေဖြစ်နေတာကြောင့်သူတို့အပေါ်ခွဲခြားဆက်ဆံမှုနဲ့နှိမ့်မနှိမ့်ဆက်မှုဖြစ်ရတဲ့အရင်ကတည်းကရှိနေကြတာပါ။နောက်ပြီးဒီပိုင်းတစ်ထဲဆောင်ရွက်ရမှာကဒုက္ခတွေတွေနေရက်ကိုပြန်တဲ့အခါရခိုင်ပြည်နယ်မှာပြည်စုံကျေပြန့်တဲ့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေမဖြစ်မနေအကောင့်ထဲပေါ်ရမှာဖြစ်ပါတယ်
။အခုလိုသူတင်ပြခဲ့တဲ့အချက်တွေဟာကော်ဖီအာနဲ့ဥဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေမှာပါတဲ့အတိုင်းဖြစ်တယ်လို့လည်းမစ္စတာဂရန်ဒီကဆိုပါတယ်။လက်ရှိ UNHCR နဲ့မြမဆိုးရတို့ပူးပေါင်းဆောင်ရွက်နေတဲ့အခြေအနေကိုလည်းအပြူသဘောဆောင်တဲ့လက္ခဏာဖြစ်ဖိလပိုဂရန်ဒီကသတင်းတောက်တွေကိုပြောသွားပါတယ်။ဒုက္ခသည်တွေကိုမြမဘက်ကပြန်ပြီးလက်ခံမဲ့အစီအစဉ်အတွက်လွန်ခဲ့တဲ့နှစ်ရက်ကမြမဆိုးရက UNHCR နဲ့ပူးပေါင်းပြီးအလုပ်ယုံဆွေးနွေးပွဲပြုလုပ်ခဲ့တယ်လို့လည်းဆိုပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံအစိုးရတွေကြားဒုက္ခသည်တွေနေရရင်ပြန်ဖို့ညှိနှိုင်းဆွေးနွေးနေတဲ့အခြေအနေတွေကို UNHCR ကစောင့်ကြည့်နေတယ်လို့အကူအညီပေးဖို့လည်းအဆင်သင့်ရှိကြောင်းဖိလပိုဂရန်ဒီကပြောပါတယ်ရှင
်။ညီမတို့ကမှရက်သားဆိုးရလက်ထက်စီးပွားရေးစီမံခန့်ခွဲမှုဟာထင်သလောက်တိုးတက်မှုမရှိဘူးလို့လုပ်ငန်းရှင်တချို့ရဲ့သဘောထားတွေကိုအခြေခံပြုစုထားတဲ့မကြသေးခင်တုန်းကစစ်တမ်းတစ်ခုမှဖော်ပြထားပါတယ်။တနစ်ခွဲကျော်တက်တန်းရှိပြီဖြစ်တဲ့အရသာဆိုရလက်ထက်စီးပွားရေးစီမံခန့်ခွဲမှုတွေမှာအားရစရာအားမရစရာဘာတွေရှိနေပါလဲ။လူလူအကြားမှာရောစီးပွားရေးအရာတိတိတသာအပြောင်းလဲတွေတွေ့မြင်နေရပြီလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေရှင်။
အခုစနေညတိုက်ရိုက်တွေလိုင်းဆွေးနွေးခန်းကိုည9:00ခွဲမှစတင်မှာဖြစ်ပါတယ် VOA ကတိုက်ရိုက်တွေလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့ကရင်ပြည်နယ်ဘက်မှာတိုက်ပွဲတွေဖြစ်နေတဲ့အကြောင်းကိုတင်ပြပေးပါမယ်ကရင်ပြည်နယ်လှိုင်းပွဲမြို့နယ်မက်သဝဒေသဘက်မှာနေကြားဆောင်တက် BGF KNU ကရင်မျိုးသားအစည်းအုံတက်တွေနဲ့မြန်မာစစ်တပ်တို့၃ဖွဲ့ပေါင်းပြီးတိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတပ်မတော် DKBA တက်တွေကိုနေ့စဉ်ထိုးစစ်ဆင်နေတာကြောင့်တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်။ဒီအကြောင်းပြေစုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်လှိုင်းပွဲမြို့နယ်ကတိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတက်မတော် DKBA ထိန်းချုပ်ထားတဲ့မဲသောဒေသဘက်မှာ DKBA တက်တွေနဲ့မြန်မာတက်မတော်နေကြားဆောင်တက်တွေနဲ့ KNU တက်တွေကြားဒီအပိုင်းတွင်တိုက်ပွဲတွေပြင်းထန်နေပါတယ်။စနေနေ့မှလည်းတိုက်ပွဲတွေဖြစ်နေရမှာ၃ဘွယ်ပေါင်းပြီးမြန်မာတက်မတော်ဘက်ကလက်နက်ကြီးနဲ့ပစ်ကူပေးနေတယ်ဆိုပြီး DKB ဘက်ကရုံးထိုင်မှုဘုံမှုတက်နိုင်ဦးကပြောပါတယ်
မက်စကောဘက်ကျမလက်နက်ကြီးတွေဟာနှစ်တိုင်းပါပြည်သူဗီဇာရဲ့ဘာကြီးမြန်စီကိုသုံးဘက်ပေါင်းရလောက်တော့ဟိုမှာစရဲကကဟိုနားနဲ့ပစ်ကူပေးနေတယ်ဒီကြီးနဲ့ဆရာကြီးကအရှိမဆက်လာတယ်အဲ့လိုမျိုးပြက်ပေါင်းလာစစ်သားနဲ့နားနဲ့ပစ်ကူပေးနေတယ်လက်နက်ကြီးနဲ့လမ်းပြည့်နေတယ်ဒီကြီးနဲ့ဆရာကြီးကအနည်းကတဲ့ကမခုံလည်းပါတယ်ကမငါလည်းပါတယ်ကွာသူတို့ရွာသားတွေကိုခေါ်တော့လမ်းပြခိုင်းတယ်လေ
ကီယန်ယူကရင်မျိုးသားအစည်းအုံးဟာမြန်မာအစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စေရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားခဲ့ပြီးမြဲလက်ရှိ DKBA ကိုတိုက်တဲ့နေရာမှာပါဝင်နေတယ်ဆိုပြီး DKBA ဘက်ကတော့ဆက်ဆွဲပြောဆိုပြီးမြဲ KNU ကတော့ညင်းဆိုပါတယ် KNU ဘိုဟိုကတော့ရှင်းတဲ့သတင်းတွေမရရှိတဲ့အကြောင်းတွဲဖက်အတွင်းရင်းမှုနဲ့ဖလို့ဆောလာထွန်းကပြောပါတယ
်ဟာကျွန်တော်ဘက်ကခုနကဒီကိုယ်လာတဲ့ကျင်းရနေရတော့ကျွန်တော်တက်ကတော့ပါတော့မရှိဘူးကျွန်တော်ထိတာတဲ့ကိုယ့်ရဲ့နေမြေရှိရတဲ့ကိုယ့်စခန်းမှာကိုနေတော့နေမြေကိုနဲ့ဒီမထွန်းလာဖို့ပါဖို့တော့ကျွန်တော်ကိုယ်လူတွေတော့ရှိရပါမယ
်ဒီလိုတိုက်ပွဲတွေပြင်းထန်နေတဲ့အတွက်လူအများသွားလာနေတဲ့ကျုံထော်ရေတခုကိုလည်းပိတ်ထားရပါတယ်မဲသောဒေသခံရွာသားတွေကတော့စပားရိတ်သိမ်းချိန်ဖြစ်တာကြောင့်အဲ့ဒီနေမြေမှာလက်နက်ကြီးတွေကျနေတဲ့အတွက်စိုးရိမ်ပြီးစပားရိတ်သိမ်းလို့မရအလုပ်ကံတွေလုပ်လို့မရဘူးလို့လည်းဆိုပါတယ်
အခုတိုက်ပွဲတွေဟာပြီးခဲ့တဲ့အောက်တိုဘာလကတည်းကခက်ဆိတ်ဆိတ်ဖြစ်လာပြီးဒီရက်ပိုင်းတွင်းမှာဆိုရင်နေ့စဉ်ဖြစ်ပေါ်နေတာလို့လည်းဆိုပါရယ်။နေသားဆောင်တပ်ဘက်ကလည်းတိုက်ပွဲတွေဖြစ်နေတာမှန်ကန်ကြောင်းအတည်ပြုပြောကြားပါရယ်ရှင်
။မိုင်အေးမှသတင်းပေးပို့ခဲ့တာဖြစ်ပါရယ်။မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုနားဆင်ပြီးမှတော့အခုနိုင်ငံတကာသတင်းလွှာဘက်ကိုဆက်ပါမယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာပထမဦးဆုံးအကြိမ်အာရှခီးစဉ်ဖြစ်အဝေးမှရောက်နေမှာဖြစ်ပေမဲ့ဝါရှင်တန်မှာတော့ရုရှားရေးစုံစမ်းစစ်ဆေးမှုတွေနဲ့ဆက်လက်လွှမ်းမိုးနေမယ့်အလားအလာတွေလည်းရှိနေပါရယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆွဲဖက်ဖို့ကြိုးစားခဲ့တဲ့ရုရှားနဲ့သမ္မတထရမ့်ရဲ့စီးယုံရေးအဖွဲ့တို့ကြားပတ်သက်မှုရှိမရှိအထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာဦးဆောင်တဲ့အဖွဲ့ကစုံစမ်းမှုတွေကိုအရှိန်မြှင့်လာနေတာပါဒီအကြောင်း VOA သတင်းတောက်ဖီတာဟိန်းလင်းအင်ဖီတော်ကနေပေးပို့တဲ့သတင်းဆောင်ပါကိုတော့ကိုအောင်လုံးကတင်ပြပေးထားပါတယ်ရှင
်သတင်းနှစ်ပတ်နီးပါးကြာအာရှခီးစဉ်အတွက်အင်ဖီတော်ကမထွက်ခင်အထိသမ္မတဒေါ်နယ်ထရမ့်ရုရှားရေးမေးခွန်းနဲ့ရင်ဆိုင်ခဲ့ရတာပါသူတို့ပြင်ကတော့ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလမလာတဲ့မှာစီယုံရေးအဖွဲ့ချန်ပီပုတ်ကို George Papadopoulos ကရုရှားနဲ့အဆက်အသွယ်ရှိသူရုရှားနိုင်ငံသားတချို့နဲ့ဆက်သွယ်ဖို့ပြောခဲ့ဘူးတဲ့ကိစ္စရယ်နဲ့ပတ်သက်ပြီးသတင်းတောက်တွေကိုဖြည့်ရှင်းချက်ပေးခဲ့ရပါတယ
်။ I don't remember much about that meeting. It was a very unimportant meeting.
ဒီစီဝေးနဲ့ပတ်သက်လို့တိတ်မမတ်မိတော့ပါဘူး။တိတ်လည်းအေးမကြီးတဲ့စီဝေးပါ။ဖြစ်တာလည်းကြာပါပြီ။မှတ်လည်းတိတ်မမတ်မိပါဘူး။
ရုရှားရေးစုံစမ်းစစ်ဆေးမှုတွေအတွင်းလင်းညာထွက်ဆိုခဲ့တယ်လို့ဝန်ခံထားတဲ့စီယုံရေးအဖွဲ့ချန်ပီပုတ်ကိုပပဒိုပလပ်စ်နဲ့ပတ်သက်လို့သမ္မတအင်ဖီတော်ပြောခွင့်ရသူဆာရာဟက်ကဘီဆန်ဒါစ်ကလည်းအရေးမပါလာတဲ့သူတစ်ယောက်ဖြစ်ပြောဆိုခဲ့တာပါ
This was a campaign volunteer. He wasn't somebody that was a senior advisor, as many of you want to bill him to be.
သူကမဲဆွယ်စီယုံရေးမှာလှူအားပေးခဲ့ရုံတက်တက်ပါရှင်တို့တွေဖြစ်စေခြင်းနေတယ်လို့အစ်မြင့်အကြံပေးပုဂ္ဂိုလ်တစ်ယောက်လည်းမဟုတ်ပါဘူးတိတ်အရေးမပါတဲ့နေရာကပါခဲ့သူတစ်ယောက်ပါပဲ
သမ္မတအင်ဖီတော်ကအရင်မကြီးတဲ့လူတစ်ယောက်ဖြစ်ပုံဖော်ပြောဆိုထားပေမဲ့ရွေးကောက်ပွဲစီယုံရေးကာလမှာထုတ်ပြန်ခဲ့တဲ့ဓာတ်ပုံတစ်ပုံမှာတော့သမ္မတလောင်းထရမ့်နဲ့အတူစီယုံရေးအကြံပေးပပဒိုပလပ်ရှင်းနေချုပ်ဖြစ်လာတဲ့ Jeff Sessions တို့ကိုလည်းတွေ့ရပါတယ်ပပဒိုပလပ်ဟာစီယုံရေးအဖွဲ့ရဲ့နိုင်ငံခြားမူဝါဒရေးအကြံပေးဖြစ်နေလဲရင်းညွှန်းပြောဆိုထားတာပါပြည်အောင်စုစုံစမ်းစစ်ဆေးဖြူ FBI အကြီးအကဲဟောင်း Robert Mueller ဦးဆောင်တဲ့ရုရှားအရေးစုံစမ်းစစ်ဆေးမှုတွေမှာတော့ဓာတ်ပုံတွေကအစည်းအဝေးကိုအာရုံစိုက်နေပါတယ်ချိန်နဲ့မှာပဲသမ္မတထရမ့်ရဲ့စီးရီးအဖွဲ့မန်နေဂျာဟောင်းပေါ်လ်မနာဖော့တိုလိုပြည်ပနိုင်ငံတစ်ခုအတွက်အကျိုးဆောင်ပေးနေသူတွေကိုလည်းစုံစမ်းနေတယ်လို့ပြန်ပြသမ္မတလောင်းဖြစ်တဲ့ဟီလာရီကလင်တန်ရဲ့စီးရီးအဖွဲ့အကြီးအကဲနဲ့ညီကိုတော်ဆက်သူဒီမိုကရက်ပါတီအမေရိကန်ပုဂ္ဂိုလ်တူဖြစ်တဲ့တိုနီပိုရက်စတာရဲ့လွှတ်ရက်တွေကိုလည်းစစ်ဆေးနေပါတယ်သမ္မတထရမ့်ကတော့ရုရှားရဲ့စုံစမ်းစစ်ဆေးနေတာထက်ပြန်ပြဒီမိုကရက်ပါတီရဲ့လွှတ်ရက်တွေကိုစုံစမ်းတင်တယ်လို့ဆိုပါတယ
် But honestly they should be looking at the Democrats They should be looking at Podesta and all of that dishonesty.
ယူသားပြောရမယ်ဆိုရင်ဒီမိုကရက်တွေကိုစုံစမ်းရမှာပါ။ Podesta နဲ့မယူသားတဲ့လောက်ရက်တွေအားလုံးကိုစစ်ဆေးရမှာပါ
။စီးပွားဖွဲ့မန်နေဂျာဟောင်းမနာဖော့နဲ့စီးပွားဖက်တူဖြစ်သူ Rick Case တို့ကိုတော့ရာဆွေကြောင်းနဲ့တရားဆွဲထားပြီးနေချေချုပ်ချထားပါတယ်။သူစုံစမ်းစစ်ဆေးမှုမူလာကတော့စုံစမ်းစစ်ဆေးမှုတွေတိုးချဲ့လာရမှာသမ္မတထရမ့်ရဲ့အတွင်းလူတွေအထိစုံစမ်းမှုတွေရှိနေပြီလို့လည်း American တက္ကသိုလ်လူမှုဆက်ဆံရေးဌာနကတွဲဖက်ပါမောက်က Chris Anderson ကပြောပါတယ်
We hear reporting that suggests that Mueller is looking at issues related to Attorney General Sessions, to Jared Kushner, who is a senior advisor in the White House.
Mueller ရဲ့စုံစမ်းမှုတွေမှာရှင်းနေချုပ်ဆက်ရှင်းကနေအင်ဗီရောအကြီးတန်းအကြံပေး Jared Kushner အထိပါဝင်နေပြီဆိုတဲ့သတင်းတွေကြားပါတယ်ဒီထဲမှာ Donald Trump ဘယ်လိုပတ်သက်နေသလဲဆိုတာကလည်းသေချာပေါက်မေးခွန်းတစ်ခုပါ
သမက်ဖြစ်သူလည်းဖြစ်အင်ဗီရောအကြံပေးပုဂ္ဂိုလ်တူလည်းဖြစ်တဲ့ Jared Kushner ကိုတော့ FBI ကြီးကဟောင်း James Comey ရာထူးကဖိရှားခံရတဲ့ပတ်သက်လို့လည်းစုံစမ်းခံနေရတာပါသမက် Trump ကိုထောက်ခံသူတွေကတော့စုံစမ်းစစ်ဆေးမှုတွေကိုတံပြန်နိုင်မှုကြိုးစားနေပါတယ်တောက်ချန်နေမှာတော့ကလည်း Republican Party က Conservative လွှတ်တော်အမတ်3ယောက်ကစုံစမ်းစစ်ဆေးမှုတွေဟာမလိုအပ်တဲ့အတွက်ထူးဆုံစမ်းစစ်ဆေးရမှုမူလာရာထူးကထွက်ပေးရေးပါဝင်တဲ့မဖြစ်မနေလိုက်နာစရာမလိုတဲ့ဆုံးဖြတ်ချက်တစ်ယောက်ကိုအဆိုပြုခဲ့တာပါဒါပေမဲ့လည်းအတိုက်ခံဒီမိုကရက်ပါတီဝင်တွေကတော့အထူးစုံစမ်းစစ်ဆေးရမှုကိုဖယ်ရှားဖို့ကြိုးပမ်းတဲ့ဘလို့လို့ရမျိုးကိုမဆိုအပြင်းအထန်ဆန့်ကျင်သွားမယ်လို့လည်းသတိပေးထားပါတယ်ခင်ဗျာ
။ကွန်လွန်ဦးတင်ပြပေးခဲ့တာပါအခုတော့လက်စစ်ကားဈေးကွက်ဘက်ကိုတလဲကြည့်ကြရအောင်ပါ။ကမ္ဘာကားဈေးကွက်မှာလက်စစ်ကားတွေဟာတဖြည်းဖြည်းနေရာရလာပြီမဲ့လည်းဒီအပြောင်းအလဲကကြားအောင်ပါလက်စစ်ကားတွေဟာဈေးကြီးတယ်လို့သုံးဆွဲသူတွေဝယ်ယူဖို့လက်တွန့်စေတဲ့အကြောင်းရင်းတစ်ခုကလည်းကားဘက်ထရီတွေကိုအားပြန်ဖြစ်ဖို့နေရာတွေရှာပါနေသေးတာပါလက်စစ်ကားကဘာကိုရောက်ဖို့အခက်အခဲတစ်ခုကိုဖယ်ရှားဖို့ကြိုးစားနေတဲ့အကြောင်း George Budde သတင်းပေးပို့ထားတာကိုကိုငိမ့်ချင်းကပြောပြပေးမှဖြစ်ပါတယ်ရှင
်လက်စစ်ကားတွေဆက်ပြီးရှိနေမယ်ဆိုတာအငင်းပွားစရာမလိုတော့ပါဘူးခုဆိုရင်လန်ဒန်ရဲ့အမှတ်အသားဖြစ်တဲ့အမဲရောင်တက္ကစီတချို့ဟာလက်စစ်ကားတွေဖြစ်လာပါပြီ အခြေအနေတွေပြောင်းလာပြီဆိုတာကိုဝန်ခံတဲ့အနေနဲ့ရေနံကုမ္ပဏီတစ်ခုဖြစ်တဲ့ Royal Dutch Shell ဟာအင်္ဂလန်မှာရှိတဲ့သူတို့ရဲ့ဓာတ်ဆီဆိုင်တချို့မှာရက်စစ်ကားအားသွင်းတဲ့နေရာတွေထည့်သွင်းခဲ့ပါတယ် James Lindsay Green ကShell ဓာတ်ဆီဆိုင်ရဲ့ manager ပါ
We recognize that electric
ဒီနိုင်ငံရဲ့အနာဂတ်သဲယူပို့ဆောင်ရေးမှာလျှက်စစ်ကားတွေဟာအစိပ်ပိုင်းတစ်ခုဖြစ်လာတော့မှဖြစ်ပြီးကျမတို့ရဲ့ဖောက်သည်တွေကိုလည်းရွေးချယ်မှုရှိစေချင်ပါတယ်ဒါမှလည်းကျမတို့ဆိုင်တစ်ခုခုမှာသူတို့အားဖြည့်သွင်းနိုင်မှာပ
ါဒါပေမဲ့လည်းလျှက်စစ်ကားတွေရဲ့အသုံးဝင်မှုနဲ့ပတ်သက်ပြီးမတိကျမှုတွေကလည်းရှိနေပါသေးတယ်ဟီးအကွာဝေးအကန့်အသတ်ရှိတာနဲ့အားပြန်ပြေဖို့နိုင်ဝက်လောက်အချိန်ယူရတာတွေပါနောက်ပြီးအများပြည်သူအသုံးပြုနိုင်တဲ့အားသွင်းတဲ့နေရာကလည်းနေနေပဲရှိတာကြောင့်အချိန်ပိုကြာနိုင်ပါသေးတယ်။ရက်စစ်ကားမောင်းသူများအသင်းကဆိုင်မွန်အင်ဆန်က
Are you going to be able to plug directly in or have you got
အသွင်းဆိုင်ကိုရောက်တာနဲ့ချက်ချင်းအသွင်းနိုင်မလား။ဒါမှမဟုတ်တချို့နေရာတွေမှာတွေ့ခဲ့ရသလိုကားတစ်စင်းနှစ်စင်းလောက်စောင့်ပြီးတော့မှကိုယ့်လက်ရောက်မှာလားဆိုတာပါ။ကိုယ့်လက်ကိုမရောက်ခင်2နာရီ3နာရီလောက်အသွင်းဖို့စောင့်ရတာမျိုးဖြစ်သွားနိုင်ပါတယ
်။မြို့ကြီးတွေဖြစ်တဲ့ပိုလန်နိုင်ငံ Wrocław လို့မြို့မှာတော့ရက်စစ်ကားတွေကိုကားစင်းလုံးငှားတဲ့နေရာတွေမှာသုံးကြပါတယ်။ဒါကလည်းစပိန်ငှားတယ်လို့ပါဘော်ဇီလာလျှက်စစ်ကားငှားကုမ္ပဏီကရောဘတ်တိုဘိုစကီက
ပရိုစီဒူရာဖိပိုဇီချန်ယာမဘစ်ယက်နိုင်ပရိုစချာလာဥဇစ်ကိုဗနီကာ
ကားငှားဖို့ကြိုပြောတာရောငှားတာဘူးပါစမတ်ဖုန်းနဲ့လုပ်ပါတယ်တကားကိုဖွင့်ဖို့ကလည်းမိုဘိုင်းအက်ပ်နဲ့ပါပြန်အပ်ရင်လည်းမိုဘိုင်းဖုန်းအက်ပ်ကိုသုံးပြီးအပ်ရပါတယ်အားလုံးကကားတော့မပါပဲလုပ်လို့ရပါတယ
်တနင်္ဂနွေကို16ဒေါ်လာလောက်နဲ့ငှားလို့ရတာကြောင့်ဒီလျှက်စစ်ကားတွေဟာဓာတ်ဆီကားအသေးဆုံးတွေထက်တောင်ဈေးပိုပေါ်နေပါတယ်ဖုန်းအက်ပ်နဲ့လွယ်လွယ်ကူကူငှားနိုင်တာကြောင့်လေမြို့ထဲမှာနေသူတွေသွားလာရေးနဲ့တန်ရှင်းတဲ့လေရှူနိုင်အောင်ကူညီပေးနိုင်ပါပါခင်ဗျာ
ကိုငင်းချင်းတင်ပြခဲ့တာပါရှင် VOA မြန်မာပိုင်းစနေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်နောက်နောက်နိုင်ကြည9နိုင်ကနေ10နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကနေအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုပြန်ပြီးနားဆင်လို့ရင်တော့ VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုရန်နိုင်ကြီးညာပေးပါမယ်ရှင်
ကိုရီးယားကျွန်းဆွယ်မှာတင်မာမှုတွေတိုးလာနေတဲ့အချိန်ထဲမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဟာဝိုင်ရီကိုရောက်ရှိနေပြီးတော့အမေရိကန်ရဲ့ Pacific စစ်ဌာနချုပ်ကသမ္မတထရမ့်ကိုထိတ်တန့်ရှုတ်ဝက်အစဉ်ခံစားတင်ပြခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကတော့မယ်လာနီယာထရမ့်တို့ Air Force 1လေးနဲ့ဟာဝိုင်မှာရှိတဲ့ Hickam Leaders ခန်းကိုရောက်လာပြီးတဲ့နောက်အဲ့လိုအစဉ်ခံစားတင်ပြခဲ့တာပါ။သမ္မတထရမ့်နဲ့သမ္မတကတော့တို့ဟာအိနောက်တော့ပလဲစိကန်ကိုတွားရောက်ပြီးတော့1942ခုနှစ်ဒီဇင်ဘာ9ရက်နေ့ကဂျပန်ရေတပ်ကတိုက်ခိုက်မှုအတွင်းမှာနစ်မြုပ်သွားခဲ့တဲ့ USS Arizona စစ်သည်မော်အထိမ်းအမှတ်နေရာမှာအမတ်တရပန်းခွေချခဲ့ကြပါတယ်ခင်ဗျာ2012ခုနှစ်တုန်းကလီဗျားနိုင်ငံဘန်ဂါဇီမှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးကိုတိုက်ခိုက်ခဲ့မှုနဲ့ဆက်ဆက်နေတဲ့စစ်သွေးကြောတူကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကပြည်ထောင်စုတရားရုံးမှာပထမဆုံးအကြိမ်ဖြစ်တဲ့တောက်ကြနေကရုံးတင်စစ်ဆေးခဲ့ပါတယ်သူကိုကြာသပတေးနေ့ကြာနာဝယ်မတိုင်ခင်အထိထိန်းသိမ်းထားဖို့အမိန့်ပေးထားခဲ့တာလည်းဖြစ်ပါတယ်ခင်ဗျာစပိန်နိုင်ငံကနေကတလုံးနီးယားဒေသခွဲထွက်ရေးပြီးခဲ့တဲ့တရမမှာဆောင်ရွက်ခဲ့တဲ့အတွက်ကတလုံးနီးယားခွဲထွက်ရေးအစိုးရတာဝန်ရှိသူ၈ယောက်ကိုစပိန်တရားသူကြီးကထောင်ဒဏ်ချမှတ်လိုက်ပြီးနောက်တရမှာပဲကတလုံးနီးယားဒေသသမရအတွက်နိုင်ငံကဖမ်းဝရမ်းကိုလည်းထုတ်ပယ်လိုက်ပါတယ်စပိန်နိုင်ငံရေးပဋိပက္ခတွေကြားအစိုးရရှိနေတဲ့တောင်းဆိုမှုနဲ့ကတလုံးနီးယားသမရကာလက်စ်ပွီဒမော့အတွက်ဥရောပဖမ်းဝရမ်းကိုတောက်ချနေကတရားရုံးချုပ်တရားသူကြီးတွေကထုတ်ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာအီရန်နိုင်ငံမှာအမေရိကန်တန်ရုံးကိုဝင်ရောက်စီးနင်းပြီးဒဇာဂန်တွေကိုဖမ်းဆီးခဲ့တဲ့အထိမ်းအမှတ်နှစ်ပတ်လည်နေ့ကိုဒီကနေ့ကျင်းပခဲ့ပြီးတော့ဒီနှစ်ပတ်လည်အစိပ်ပိုင်းနေ့အစိပ်ပိုင်းတရားဖြစ်တဲ့မြေပြင်ကနေမြေပြင်ပြည်ဒုံးကြီးတွေကိုအီရန်နိုင်ငံမှာပြသခဲ့ကြပါတယ်ခင်ဗျာ
တရင်အချင်းချက်ကိုကိုရနိုင်ကြီးညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လုပ်ရေးမှူးကမဆွမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာဖြစ်ပါတယ် VOA American အသံကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.